မြောက်ကိုရီးယားနိုင်ငံဟာတနင်္လာနေ့ကနောက်ထပ်ဒုံးကျည်နှစ်ဆင်းပြစ်လွတ်ဆန်းသတ်ခဲ့တယ်လို့ဆိုပြီးအမေရိကန်နဲ့တောင်ကိုရီးယားတို့ကပြစ်တင်ရှုတ်ချလိုက်ပါတယ်။အဲဒီလိုပြစ်လွတ်ဆန်းသတ်တာဟာကုလသမဂ္ဂဆုံးဖြတ်ချက်အများအပြားကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရဂျန်ဆက်ကီကတနင်္လာနေ့မှာပြောပါတယ်။စကတ်ဒုံးကျည်လို့ယူဆရတဲ့ဒုံးကျည်တွေဟာမိုင်330ကျော်လောက်သွားပြီးတဲ့နောက်ဂျပန်ပင်လယ်ထဲကိုကျသွားခဲ့တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရခင်မင်ဆုကပြောပါတယ်။အခုနောက်ဆုံးဒုံးကျည်ပြစ်လွတ်ဆန်းသတ်မှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကဘာမှမပြောသေးပါဘူး။အမေရိကန်နဲ့တောင်ကိုရီးယားကြားပူးတွဲစီရေးလေ့ကျင့်မှုကြီးလုပ်နေချိန်မှာပဲမြောက်ကိုရီးယားကအခုလိုဒုံးကျည်ပြစ်လွတ်ဆန်းသတ်တာပါ။စီရေးလေ့ကျင့်မှုကိုလက်မခံနိုင်တဲ့ရန်စမှုအဖြစ်မြောက်ကိုရီးယားကမြင်ပါတယ်။